တရုတ်နိုင်ငံနယ်စပ်အနီးမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပေါ်ပေါက်နေချိန်မှာပဲတရုတ်အစိုးရရဲ့လုံခြုံရေးဝန်ကြီးကမြန်မာနိုင်ငံကိုရောက်လာပြီးနယ်စပ်ဒေသတည်ငြိမ်ရင်းဆွေးနွေးခဲ့ကြောင်းတရုတ်နိုင်ငံပိုင်းမီဒီယာတွေကဒီနေ့ပဲဖော်ပြကြပါတယ်2029စစ်စင်ရေးလို့အမည်ပေးထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့ရဲ့စစ်ကောင်စီဘော်ထိုးစစ်ဆင်တဲ့ကြောင့်မကြသေးခင်ကတရုတ်နိုင်ငံနယ်စပ်ဒေသတွေမှာစီးရဲတင်းမာမှုတွေပေါ်ပေါက်နေရပါတိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးကြရပြီးတချို့ကတော့တရုတ်နိုင်ငံနေကိုပါဝင်ရောက်ထွက်ပြေးနေကြရပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်ဝမ်ရှောင်းဟွန်းဟာနေပြည်တော်မှာစစ်ကောင်စီပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ကြောင်းလည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါဗျ။နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတို့ကိုဆောင်ရွက်ခဲ့ကြောင်းဖော်ပြထားပြီးမယ်။အသေးစိတ်အချက်လက်တွေကိုတော့ဖော်ပြမထားပါဘူး။ TNLA တအောင်းတပ်ဖွဲ့ MNDAA ကိုကန့်နဲ့ရခိုင်တပ်တော် AA တို့ပူပေါင်းပြီးတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်တရုတ်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့သူ600အပါဝင်ခံမှန်းကြီးလူပေါင်း 6,200 ကျော်အိုးအိမ်ဆုံးခွာထွက်ပြေးရကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာရသူ600အပါဝင်လူပေါင်း 6,200 ကျော်အိုးအိမ်ဆုံးခွာထွက်ပြေးရမှာကိုစိုးရိမ်နေလို့လည်းကုလသမဂ္ဂကပြောပါတယ်ရှင်။